မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇန်နဝါရီလ10ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီအစီအစဉ်တွေကို line to meter 7925တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလောပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်တော်မှာပါ
။ကျမကတော့ဆုမြတ်မော်ပါရှင်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ဟာတရုတ်သမ္မတရှီဂျင်ပင်းနဲ့ဆွေးနွေးဖို့တရုတ်နိုင်ငံမှာရောက်ရှိနေပါတယ်။ပြည်ထောင်နိုင်ငံမှာတော့ခွင့်ပြုချက်မရဘဲဆန္ဒပြမှုတွေကိုအရေးယူမယ်လို့ဝန်ကြီးချုပ်ကကြေညာလိုက်ပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုဒေါခင်စိုးဝင်းနဲ့ကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။အေးအေးရခိုင်လက်နက်ကင်အဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အကြောင်းစစ်ရှောင်ရတဲ့ရွာသားတွေတိုးလာနေတယ်ဆိုတဲ့သတင်းမှာကတော့
အတန်တွေတော့ကြားနေရတယ်ဒါမဲ့လို့ကိုကျွန်တော်စီကတော့အသေးစိတ်ချက်လက်တွေတော့ဘာမှရောက်မလာသေးဘူး။ဟိုမနေ့ကတော့ဒီဘလဝမြို့နယ်ရအထက်ပိုင်းမှာဒိုးချောင်းဝရွာနာမှာတော့တိုက်ပွဲဖြစ်နေတယ်
အေးအေးပြန်ကြရေးတာဝန်ခံခိုင်တုခပြောတော်တာပါအပြည့်စုံကတော့မကြခင်ကြာမှာပါကြာပြင်းရခိုင်ရဲကင်းစခန်းတွေကိုအေးအေးတပ်ဖွဲ့တော်ဝင်တရားမှာတည်ဆုံခဲ့သူမိသားစုဝင်တွေရဲ့ပြောဆိုချက်တွေကိုတင်ပြတော်မယ့်အပြင်ရှမ်းပြည်နယ်ဘက်မှာလည်း MNDAA ကိုကန်တပ်ဖွဲ့တွေရဲ့အတင်းအကျပ်တပ်သားစုဆောင်နေတာကြောင့်ဒေသခံရွာသားတွေထွက်ပြေးနေရတဲ့တဲ့တွေကိုကြားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တွေကိုမဆူမြမွန်နဲ့တော့ခင်စိုးဝင်းတို့ကပြောပြပေးကြပါဦးရှင်
မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ဟာတရုတ်သမ္မတရှီဂျင်ပင်းနဲ့၄ရက်ကြာဆွေးနွေးဖို့တရုတ်နိုင်ငံမှာရောက်ရှိနေပါတယ်။ကင်ဂျွန်အန်ရဲ့ဇနီးတဲ့ရီဆိုဂျူးအပြင်ထိတ်တန့်တာဝန်ရှိသူတချို့ပါလာတဲ့အထူးယထာဟာဒီကနေ့အင်္ဂါနေ့မနေ့ကဘေကျင်းမြို့တော်ကိုစရောက်လာခဲ့ပါတယ်။တရုတ်သမ္မတရှီရဲ့ဖိတ်ကြားမှုကြောင့်ဘေကျင်းမြို့တော်ကိုခေါင်းဆောင်ကင်ဂျွန်အန်ထွက်ခွာသွားတယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA နေသတင်းဌာနကကြေညာခဲ့ပါတယ်။တပ်တမန်ရေးအရာရောစီးပွားရေးအရာပါမြောက်ကိုရီးယားရဲ့အဓိကမဟာမိတ်ဖြစ်တဲ့တရုတ်နိုင်ငံကိုကင်ဂျွန်အန်သွားရောက်တာတစ်နှစ်မပြည့်ခင်မှာစုစုပေါင်း၄ချိန်ရှိပါပြီ။မြောက်ကိုရီးယားခေါင်းဆောင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒုတိယအကြိမ်တွေ့ဆုံဆွေးနွေးဖို့ကိစ္စတရုတ်နဲ့တိုင်ပင်ညှိနှိုင်းတာဖြစ်မယ်ဆိုတဲ့ခန့်မှန်းချက်တွေလည်းထွက်ပေါ်နေပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကသမ္မတထရမ့်နဲ့ကင်ဂျွန်အန်တို့မြောက်စင်ကာပူနိုင်ငံမှာတောင်မိုင်းဝင်တွေ့ဆုံခဲ့ကြပြီးတော့မြောက်ကိုရီးယားအစိုးရကနျူကလ িয়ার လက်နက်အစီအစဉ်ကိုဆွန့်ပါမယ်ဆိုတဲ့ဝေဝါးဝါသဘောတူညီချက်ကိုလက်မှတ်ထိုးသဘောတူခဲ့ကြပါတယ်။အဲ့ဒီနောက်ပိုင်းမှာဆွေးနွေးညှိနှိုင်းမှုတွေရပ်ဆိုင်းနေတာပါ။အရေးယူတန်ခါမှုတွေကိုရှော့ပေါ့ပေးဖို့မြောက်ကိုရီးယားဘက်ကတောင်းဆိုနေတယ်လို့လုံးဝနျူကလ িয়ার ကင်းရှင်းသွားမှရှော့ပေါ့မှုတစ်စုံတစ်ရာလုပ်မယ်ဆိုတဲ့ထရမ့်အစိုးရရဲ့ပြောကြားမှုကိုလည်းမြောက်ကိုရီးယားဘက်ကပယ်ချပါတယ်။ထရမ့်နဲ့နောက်တစ်ကြိမ်မျက်နှာချင်းဆိုင်ထိုင်ဆွေးနွေးဖို့လိုလားပေမဲ့အမေရိကန်အစိုးရဘက်ကအရေးယူမှုတွေလှုပ်လာရင်တော့နောက်ထပ်လမ်းကိုရွေးချယ်ရမှာဖြစ်တယ်လို့နှစ်သက်ကူနှုတ်ဆက်မိန်ခွန်းမှာကင်ဂျုံအန်ကပြောကြားခဲ့ပါတယ်
။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးနဲ့ပတ်သက်တဲ့နှစ်ရက်ကြာဆွေးနွေးပွဲကိုဒီကနေ့အင်္ဂါနေ့မှာပြန်လည်စတင်လိုက်ပါပြီ။အမေရိကန်ကုသရေးဝန်ကြီးဝင်ကြီး Wilbur Ross ကတရုတ်နဲ့ကုန်သွယ်ရေးသဘောတူညီချက်ရရှိနိုင်တယ်လို့အပြုသဘောနဲ့အလေးနဲ့မှတ်ချက်ချပြီးတရုတ်အကြမ်းမှာနှစ်နိုင်ငံဆွေးနွေးပွဲပြန်လည်စတင်လိုက်နိုင်တာဖြစ်ပါတယ်။ဝင်ကြီးရော့စ်ကအမေရိကန်နဲ့တရုတ်အကြားအဓိကကြတဲ့ကိစ္စရပ်တွေကိုကင်တွယ်နိုင်လိမ့်မယ်လို့မျှော်လင့်နေအကြောင်း CNBC ရုပ်သံသတင်းဌာနကိုပြောဆိုလိုက်တာပါတရုတ်အတွက်ရောအမေရိကန်အတွက်ပါကြိုးချောင်းစီလျော်တဲ့သဘောတူညီချက်ရရှိနိုင်မှုအခွင့်အကောင်းတရက်ရရှိနိုင်တယ်လို့ယူဆတဲ့အကြောင်းပဲပိဇက်နဲ့တဘာဝတန်းခွေရေးလူမျိုးကုံတွေကတော့ညှိနှိုင်းလို့အလွယ်ဆုံးဖြစ်ပြီးညာနာပစ္စည်းပိုင်ဆိုင်မှုလို့အခွင့်အရေးမျိုးမူပေါင်းမျိုးကြတော့လေခက်ခက်ခဲခဲညှိကြရမှာဖြစ်တယ်လို့ဆိုပါတယ်တနင်္ဂနွေထွက်ကုန်တွေကိုအပြန်လန်အခွန်စည်းကြံနေကြတာကြောင့်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းကမ္ဘာဈေးကွက်ကိုအကြီးအကျယ်ကြီးရိုက်ခဲ့ပါတယ်။ဒါကြောင့်ဒီဆွေးနွေးပွဲကနေပို့ကုန်ကွန်စည်းကြံမှုအငင်းပွားနေကြတာကိုပြည်လည်အောင်ဖြည့်ရှင်းနိုင်လိမ့်မယ်လို့အမေရိကန်စစ်ဆေးရေးမှုတွေကမျှော်မှန်းနေကြပါတယ်ရှင်
။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာလူသားချင်းစာနာမှုနဲ့အမျိုးသားလုံခြုံရေးပြဿနာကြီးဖြစ်နေပါတယ်ဆိုတာမျိုးပုံဖော်ပြီးနယ်စပ်တိုင်းကာဖို့အတုံးစေးရအောင်လို့ဒေါ်နယ်ထရမ့်အစိုးရကကြိုးစားနေပါတယ်။တိုင်းကာမဲ့အတုံးစေးကိစ္စအင်ဂျူရောနဲ့လွတ်တော်ကြညှိနှိုင်းမရဖြစ်နေသေးတဲ့အတွက်အမေရိကန်ပြည်ထောင်စုမှဒီအစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်းထားတာ18ရက်ရှိနေပါပြီ။နယ်စပ်တိုင်းကာရေးနဲ့ပတ်သက်လို့ဒီကနေ့အင်္ဂါနေ့ကျရင်တော့သမ္မတထရမ့်ကနိုင်ငံကိုမိန့်ခွန်းပြောကြားဖို့ရှိပါတယ်။ကြာသပတေးနေ့ကျရင်လည်းမက္ကဆီကိုနယ်စပ်ဘက်ကိုသွားရောက်မှာဖြစ်ပါတယ်။တိုင်းကာဖို့သမ္မတတောင်းနေတဲ့အတုံးစိတ်ကိုလွှတ်တော်ကခွင့်ပြုလိုက်ရင်စိုးကျိုးတွေဖန်တီးပေးသလိုဖြစ်လိမ့်မယ်လို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကတနင်္လာနေ့ကပြောကြားပါတယ်။ Trump အစိုးရနဲ့ဒီမိုကရက်လွှတ်တော်ခေါင်းဆောင်တွေကြားပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းမှာယာယီအတုံးစိတ်ကိစ္စညှိနှိုင်းခဲ့ပေမဲ့ပြေလည်မှုမရသေးပါဘူး။အတုံးစိတ်ဒီမပြုနိုင်သေးတဲ့အတွက်ဒီဇင်ဘာ22ရက်နေ့တည်းကစလို့အစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်းခဲ့ရပြီးတော့ဒီအခြေအနေအဆုံးသတ်မဲ့လက္ခဏာလဲလောလောဆယ်အထိမမြင်ရသေးပါဘူး။
စီးရီးယားနိုင်ငံမှာတက်ဆွဲထားတဲ့အမေရိကန်တပ်ဖွဲ့တွေရုပ်သိမ်းရေးနဲ့ပတ်သက်လို့ပြောဆိုနေကြပြီမဲ့လို့ IS အကြမ်းဖက်သမားတွေကိုတိုက်ခိုက်နေတဲ့စစ်စင်ရေးကိုဘယ်အချိန်မှထားပစ်ခဲ့မှာလဲဆိုတာကိုတော့မပြောနိုင်သေးပါဘူးစီးရီးယားနိုင်ငံမှာရှိတဲ့ IS အကြမ်းဖက်အဖွဲ့တွေကိုတိုက်ထုတ်နေတဲ့စစ်စင်ရေးမှာတစ်စိတ်တစ်ပိုင်းပါဝင်နေကြတဲ့အမေရိကန်တပ်ဖွဲ့ဝင်အင်အား2000ကိုပြန်ရုပ်သိမ်းဖို့မူအားဖြင့်အတည်ပြုထားပြီးဖြစ်တယ်လို့ပန်တဂန်စစ်ဌာနချုပ်ပြောခွင့်ရတပ်မှုကြီး Sean Robertson ကတနင်္လာနေ့ကပြောဆိုလိုက်ပါတယ်အမေရိကန်တပ်ဖွဲ့တွေရုပ်သိမ်းနိုင်ရေးလုပ်ငန်းတွေစတင်နေပြီလို့လည်းဆိုပါရယ်အမေရိကန်တပ်တွေရုပ်သိမ်းရေးဟာအခြေအနေပေါ်မှာသာအခြေခံပြီးဘယ်အချိန်မှထွက်ခွာရမယ်ဆိုတဲ့အချိန်ကာလကန့်တန့်ချက်တော့မရှိပါဘူးလို့ပန်တဂန်ပြောခွင့်ရသူ Robertson ကရှင်းပြပါရယ်လူညိုကြီးအရာစိုးရင်ရတဲ့အတွက်တပ်တွေရုပ်သိမ်းရေးအစီအစဉ်အသေးစိတ်ကိုထုတ်ဖော်ပြောဆိုမှာမဟုတ်ပေမဲ့ယာစီဥရုအပါအဝင်တခြားအချက်လက်တွေပေါ်မှာမူတည်ပြီးရုပ်သိမ်းသွားမှာဖြစ်တယ်လို့ဆိုပါရယ်စီးရီးယားမှာပို့ထားတဲ့စီရင်ကိရိယာအထောက်အကူပစ္စည်းတွေဘယ်နဲ့ရခိုင်နှုန်းပြန်သဲမလဲဆိုတာနဲ့တပ်ဖွဲ့တွေရုပ်သိမ်းရေးဖြစ်ထွန်းတိုးတက်မှုတွေကိုအချိန်နဲ့တပြေးညီထုတ်ပြန်သွားမယ်လို့လည်းဆိုပါရယ်ရှင
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အင်္ဂါနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ပြည်သူနိုင်ငံမှာဒီအစိုးရဆန့်ကျင်ဆန္ဒပြမှုတွေကနေအကြမ်းဖက်ဖျက်ဆီးမှုတွေဖြစ်လာတဲ့အတွက်ခွင့်ပြုချက်မရဘဲဆန္ဒပြမှုတွေကိုအရေးယူမယ်လို့ဝန်ကြီးချုပ် Edward Philip ကကြေညာလိုက်ပါတယ်။ချုပ်တင်ခွင့်ပြုချက်မရတဲ့ဆန္ဒပြပွဲတွေလုပ်ပြီးတော့ပြည်ထနာရှာသူတွေကိုအဓိကထားအရေးယူသွားမယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်။အစိုးရရဲ့လောင်စာခွန်တိုးကောက်မဲ့အစီအစဉ်ကိုဆန့်ကျင်ပြီးတော့ပြည်သူနိုင်ငံကရန်မောင်းတွေဝစ်ဆင်တဲ့စိမ့်ဝါရောင်ကုတ်အင်ဂျီဝတ်ဆန္ဒပြမှုတွေဟာလွန်ခဲ့တဲ့သတင်းခုနှစ်ပတ်ထဲကစတင်ခဲ့တာပါ။ဒီအစီအစဉ်ကိုတမရEmmanuel Macron ပယ်ချခဲ့ပြီးတော့စီးပွားရေးဆရာပြုပြင်ပြောင်းလဲမှုတွေလုပ်မယ်လို့ကြေညာခဲ့ပြီးတဲ့နောက်ဆန္ဒပြသူတွေနည်းသွားပေမဲ့အထွေထွေမကျေနပ်မှုတွေရှိနေတဲ့ဆန္ဒပြသူတွေကပါရီမြို့တော်မှာစနေနေ့တိုင်းလှလှဆက်ပြီးတော့ဆန္ဒပြနေကြတာပါတချို့ကရဲတွေကိုတိုက်ခိုက်တယ်လို့အများပိုင်းအဆောက်အဦတွေအစိုးရရုံးတွေကိုဖျက်ဆီးကြတဲ့အတွက်အခုလိုအစိုးရကအရေးယူဆောင်ရွက်လာတာဖြစ်ပါတယ်လာမယ့်စနေနေ့ကြရင်ပါရီမြို့တော်မှာရဲအရာရှိ 7,000 နီးပါးကိုတာဝန်ချထားမှဖြစ်တယ်လို့လက်နက်ကိုင်ရဲတပ်ဖွဲ့ဝင် 9,000 နီးပါးကိုဖြန့်ချထားမှဖြစ်တဲ့အတွက်အဖြစ်အစီအကြမ်းဖက်မှုတွေလုပ်ရင်အရေးယူမယ်လို့ဝန်ကြီးချုပ်ကတတိပေးပါတယ်ပြည်ထောင်နိုင်ငံမှာလွတ်လပ်စွာဆန္ဒပြခွင့်ကိုထိန်းသိမ်းထားတဲ့တချိန်ထဲမှာဥပဒေချိုးဖောက်သူတွေကိုအရေးယူရမယ်လို့ဝန်ကြီးချုပ်ဖီလစ်ကပြောကြားပါရတယ်။အကြမ်းဖက်ဆန္ဒပြမှုတွေကြောင့်6ရောက်ထက်မနည်းသေဆုံးခဲ့ပြီးတော့1400ထက်မနည်းလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။
ကာဗွန်နိုင်ငံမှာတနင်္လာနေ့ကစစ်တပ်ကအရာရှိငယ်တယောက်ဦးဆောင်တဲ့အဖွဲ့ကနေအာဏာသိမ်းမှုစူးစမ်းခဲ့ပြီးတဲ့နောက်မြို့တော် Liberty မြို့ကိုအစိုးရကပြန်လည်ထိန်းချုပ်နိုင်လိုက်ပြီလို့အစိုးရတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။အစိုးရပြောခွင့်ရသူ Guy Baltron Mapangu ကတနင်္လာနေ့ညပိုင်းကအခြေအနေပြန်လည်ထိန်းချုပ်နိုင်ခဲ့တယ်လို့ပြောပါတယ်။နိုင်ငံပိုင်တာဝန်ဌာနတွေနဲ့ Liberty မြို့ရဲ့အဓိကကြတဲ့လမ်းမကြီးတွေကိုအစိုးရကပြန်လည်ထိန်းချုပ်ခဲ့ပြီးအာဏာသိမ်းမှုကြံစည်သူတွေကရက်ွက်နှစ်ခုလောက်ကိုသာထိန်းချုပ်နိုင်ခဲ့တယ်လို့ပြောပါတယ်။အနာသိမ့်မှုကြံစည်တဲ့အဖွဲ့ခေါင်းဆောင်ဘိုကယ်လီအွန်ဒိုအိုဗျန်နဲ့အတူစစ်သား၄ယောက်ကိုဖမ်းဆီးလိုက်ပြီးလုံခြုံရေးတပ်ဖွဲ့တွေကအနာသိမ့်မှုကျူးပန်းရာမှာပူးပေါင်းပါဝင်ခဲ့တဲ့စစ်သား၂ယောက်ကိုအသေးဖမ်းမိခဲ့တယ်လို့အစိုးရပြောခွင့်ရသူကဆိုပါတယ်။မော်ရိုကိုနိုင်ငံမှာဆေးဝါးကုသမှုခံယူနေတဲ့ဂါဘွန်သမ္မတအလီဘွန်ဂိုဟာလေးဖြတ်ဝေဒနာကနေတက်တာလာပြီလို့လည်းဆိုပါတယ်။ဂါဘွန်နိုင်ငံရဲ့အိမ်နီးချင်းကွန်ဂိုနိုင်ငံမှာနိုင်ငံရေးမတည်မငြိမ်ဖြစ်နေတာကြောင့်သမ္မတထရမ့်ကစိုးရိမ်ပြီးအမေရိကန်တပ်ဖွဲ့တွေကိုဂါဘွန်နိုင်ငံကိုပြီးခဲ့တဲ့သတင်းပတ်ကဆေးလွတ်ထားပါတယ်ရှင်။
ဩစတြေးလျနိုင်ငံမှာခိုလွန်ဖို့ကြိုးစားနေတဲ့ဆာဒီအာရေဗျနိုင်ငံကအမျိုးသမီးငယ်ကိုဩစတြေးလျအစိုးရအနေနဲ့ကူညီဖို့လွှတ်တော်အမတ်တယောက်ကတိုက်တွန်းလိုက်ပါတယ်။လုံခြုံမှုနဲ့အကာအကွယ်လိုအပ်နေတဲ့အမျိုးသမီးငယ်ကိုဩစတြေးလျနိုင်ငံကကူညီဖို့အခွင့်အလမ်းဖြစ်တယ်လို့ဒီတောင်ဩစတြေးလျပြည်နယ်က Greens Party လွှတ်တော်အမတ် Sarah Hansen Yang ကအစိုးရကိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ Rahaf Mohammed Al Kanun ကိုကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကစုံစမ်းမေးမြန်းမှုတွေလုပ်ပြီးသွားရင်ဩစတြေးလျနိုင်ငံလာနိုင်အောင်ခွင့်ပေးဖို့အတွက်လွှတ်တော်အမတ်ဟန်ဆန်ယန်းကပြောကြားခဲ့ပါတယ်။မိသားစုနဲ့အတူအပန်းဖြေခရီးထွက်နေရာကူဝိတ်နိုင်ငံကနေပြီးတော့ထွက်ပြေးလာတဲ့အယ်ကနူးန်ဟာတနင်္လာနေ့ကထိုင်းနိုင်ငံသုဝနဘူမိလေးစိတ်ဟိုတယ်ဂန်းထဲမှာအပြင်လူတွေမဝင်နိုင်အောင်အတားအဆီးတွေလုပ်ပြီးတော့ကုလသမဂ္ဂတာဝန်ရှိသူတွေနဲ့တွေ့ဆုံခွင့်ပေးဖို့ Twitter လူမှုကွန်ရက်ပေါ်ကနေတောင်းဆိုခဲ့တာဖြစ်ပါတယ်။ သူဟာထိုင်းနိုင်ငံကိုစနေနေ့ညတုန်းကရောက်လာခဲ့တာပါသူ့ရဲ့မိသားစုဟာတိတ်တင်းကျပ်လွန်ပြီးတော့သူ့ကိုဆာဒီအာရေဗျကိုပြန်ပို့ရင်ထောင်ကလွတ်တာနဲ့မိသားစုကသူ့ကိုတတ်မှာစိုးရင်ရတယ်လို့ပြောကြားခဲ့ပါတယ်လောလောဆယ်သူ့ရဲ့ကိစ္စကို UNHCR ကကင်တွယ်နေပြီးတော့ကုလသမဂ္ဂတာဝန်ရှိသူတွေဘက်ကစုံစမ်းသုံးသပ်မှုတွေလုပ်ဖို့9ရက်ကနေ9ရက်ကြာနိုင်တယ်လို့ပြောပါတယ်ရှင်
အိန္ဒိယနိုင်ငံအမာဒဘတ်မြို့မှာကျင်းပနေတဲ့နိုင်ငံတကာဆွန့်လွတ်ပြိုင်ပွဲမှာနိုင်ငံပေါင်း45နိုင်ငံကဆွန့်လွတ်ဝါသနာရှင်တွေနဲ့စိတ်ပါဝင်စားသူတွေပါဝင်ဆင်နွှဲနေကြပါတယ်။တနင်္ဂနွေနေ့ကစတင်ဖွင့်လှစ်တဲ့ရှေ့ရကြာကျင်းပနေတဲ့ဆွန့်လွတ်ပွဲတော်မှာဆွန့်အရွယ်စားမြို့မြို့နဲ့ပြိုင်ပွဲဝင်နေကြပါတယ်။ဆွန့်လွတ်ပြိုင်ရာမှာပြိုင်ပွဲဝင်တွေကပြိုင်ပွဲရဲ့ဆွန့်ကိုဆွန့်ရဲ့ကျိုးပြတ်အောင်အစွမ်းပြကြရတာဖြစ်ပါတယ်။အိန္ဒိယနိုင်ငံရဲ့နှွေဦးပေါက်ရာသီမှာအကြီးအကျယ်ကျင်းပတဲ့ဥတ္တရာယန်ဆွန့်လွတ်ပြိုင်ပွဲနဲ့လေဒီနိုင်ငံတကာဆွန့်လွတ်ပြိုင်ပွဲကတိုက်ဆိုင်နေပါတယ်။အိန္ဒိယနိုင်ငံဂုဂျရတ်ပြည်နယ်တခွင်ကမြို့ကြီးတွေရဲ့ကောင်းကင်မှာအာယုန်တက်ကဆလို့နေဝင်ချင်းအထိရောင်စုံဆွန့်တွေနဲ့ပြည့်နှက်နေတာတွေ့ကြရပါတယ်ရှင
်။အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမဆူမြတ်မွန်နဲ့တော့ခင်းရှိုးဝင်းတို့ကကြီးညာပေးခဲ့တာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။တိုင်းရင်းသားလက်နက်ကိုင်ဖွဲ့တစ်ခုဖြစ်တဲ့ရခိုင်တပ်မတော် AA နဲ့မြန်မာလုံခြုံရေးတပ်ဖွဲ့တွေကြားရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။တိုက်ပွဲတွေကြောင့်နေရစွန့်ခွာသူဒေသခံတွေပုံများလာနေကြောင်းလဲဒေသခံတွေနဲ့အကူအညီပေးရအဖွဲ့တွေကပြောပါတယ်။လူလာရေးနေတုန်းကရခိုင်ပြည်နယ်တွင်ရဲကင်းစခန်းတွေကိုရခိုင်လက်နက်ကိုင်အဖွဲ့ကတက်ခိုက်ခဲ့တာကိုတပ်မတော်ကတုံ့ပြန်မှုတမရကညွန်ကြားခဲ့ပြီးတဲ့နောက်ဒေသရဲအခြေအနေတွေကိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်မြမတပ်မတော်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့ကြားတိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးစစ်ဘေးရောင်ရွာသားတွေလည်းတိုးပွားလာနေပါတယ်။ဒီကနေ့အင်္ဂါနေ့နဲ့မနေ့ကတနင်္လာနေ့မှာချင်းပြည်နယ်ပလက်ဝါမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါရယ်
။အတိုင်တွေတော့ကြားနေရတယ်ဒါမဲ့လို့ဟိုကျွန်တော်စီကတော့အသေးစိတ်ချက်လက်တွေတော့ဘာမှရောက်မလာသေးဘူး။ဟိုမနေ့ကတော့ဒီပလက်ဝါမြို့နယ်ရအထက်ပိုင်းမှာဒိုးချောင်းဝါရွာနောက်မှာတော့တိုက်ပွဲဖြစ်တယ်။နောက်ဒီဘူးတီတောင်ဘက်မှာလည်းပဲသူတို့ဒီဟိုလက်နက်ကြီးတွေနဲ့ရန်တပ်ပစ်ခတ်နေတာလည်းရှိတယ်။
တိုက်ပွဲဖြစ်ပွားနေကြအောင်အတည်ပြုနိုင်ပေမဲ့ထိခိုက်မှုအခြေအနေကိုတော့မသိရှိရသေးဘူးလို့ခိုင်တုခကဆိုပါတယ်။ဒီကနေ့ပလက်ဝါမြို့နယ်ဒိုးချောင်းဝါကျေးရွာနီးမှာမြန်မာစစ်တပ်နဲ့ရခိုင်တပ်ဖွဲ့အီတို့ကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းပလက်ဝါဒေသခံတို့ကပြောပါတယ
်။ဒီကဖြစ်တာတလဲချောင်းဒီဒိုးချောင်းဝါအနားလေးမှာဖြစ်တာ။ဒီတော့ပလက်ဝါနယ်တော့တော်တော်လေးဝေးတယ်
ချင်းပြည်နယ်ပလက်ဝါမြို့နယ်နဲ့ရခိုင်ပြည်နယ်တွင်းကတိုက်ပွဲသတင်းတွေနဲ့ပတ်သက်လို့ပြည်သူဆက်ဆံရေးနဲ့စိတ်ဓာတ်စစ်ဆင်ရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့တွဲဖက်သွင်းမှုဘူမှုချုပ်စုံမင်းထုံးကိုဆက်တွေ့မေးမြန်းရမှာအခုလိုပြောပါရယ
်ချင်းပြည်နယ်ဘက်မှာကျွန်တော်ပြောလို့ပြရတာကျွန်တော်မသိတာဟိုရှိနိုင်ပါတယ်ဘူဒီကောင်မောင်ကောဘက်တော့ကျွန်တော်ကူလောပဲဒီကမကြားဘူ
းဒီဇင်ဘာလ6ရက်နေ့ကဘူဒီတောင်မြို့နယ်ဆိုင်တင်ချောင်းလျှောက်မှာပြစ်ခတ်မှုဖြစ်ပွားခဲ့တာကြောင့်မြို့မချောင်းကျေးရွာနီးလက်နက်ကြီးကြီးတွေကြားရောက်ခဲ့လို့ရွာသား84ဦးဟာကြံညူပြင်ကျေးရွာကိုစစ်ဘေးသိမ်းရှောင်နေရတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးအောင်သန်းကခုလိုပြောပါရယ
်ဒီချောင်းအုပ်စုမြို့မချောင်းကျေးရွာဘုရင်ကခနဲ့စိန်ကလေးအဲဒီတော့ပြည်လို့သိအောင်လဲဆိုတော့ဟိုမှာပြောနာမှာလာနန်းကြီးကြီးကြောင်းပေါ့လာနန်းကြီးစင်ကြလို့ခေါ်ရတာလေ
ဘူရီရာမြို့နယ်ဘက်မှာစန်တင်ချောင်းစီတောင်းစီတီတောင်းစပထားကြီးရွာစစ်ချောင်းစခန်းတွေမှာစစ်ချောင်းဥယျ400ကျော်ရှိနေတယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်ဆောင်ရွှေကပြောပါရယ်အလားတူကြောက်တော်မြို့နယ်ဘက်မှာလည်းလက်နက်ကြီးတွေနဲ့ပြစ်ခတ်နေမှုကြောင့်ဒလူချောင်းကြီးရွာသားတွေနေရက်ကနေသိမ်းချောင်းဖို့ပြင်ဆင်နေတယ်လို့ဝါတောင်စစ်ချောင်းစခန်းမှာနေသူတွေအခက်တွေ့နေရတဲ့အခြေအနေကိုတော့အကူအညီပေးရဖွဲ့ဝင်ဦးစော်ဝင်းကအခုလိုပြောပါရယ
်ဒလူချောင်းဘက်မှာကားလေးလေးဘက်မှာရှိတဲ့အမြောက်တက်ကန်စောက်ရွာနားမှာရှိတဲ့အမြောက်တက်ဟိုဒီနေ့ကညနေ7:00နာရီကျော်လောက်မှာအခောက်တစ်စေးကျော်လောက်ထုရလို့တော့ကြားရတယ်ဒလူချောင်းရွာအနေတစ်ဝိုက်မှာကြားတယ်လို့ဇာတ်ရည်ကပြောတယ်ညအချိန်ကလည်းတကောင်ကျော်ညနေနေတော့သူကတော့အကုန်လုံးဘုံနဲ့ထဲမှာဝင်ပူးနေကြတယ်ဟိုစိုးရင်ကြောက်လန့်ပြီးတော့ရွာကထွက်ပြစ်မလို့လုံနေကြတယ်မနေ့ကဆိုရင်လေဒီကားလမ်းတစ်ဘက်မှာရှိတဲ့ဒီဝတောင်းပြည်သူရဲ့ဒုက္ခတွေစခန်းမှာဆိုရင်ပို့ပြီးတော့စိုးရတဲ့အနှစ်ခါရတယ်နေရတယ်ကိုပို့ရတယ်လေတိုက်ခဲ့ပြီးတော့တာလဘက်ချတယ်လွန့်ပါတာပေါ်တာတို့ဒီခွန်းထဲမှာတာလဘက်ချထိုးပြီးနေရတာကိုအကုန်လုံးကတော့ရေတက်တအားကိုဆက်ချခဲ့ကြလေမြင်ကြရလို့ကို
2018နိုဝင်ဘာလကုန်ကစပြီး2019နှစ်သစ်ဒီကနေ့အထိနှစ်ဖက်တိုက်ပွဲကြောင့်ကြောက်တော်မြို့နယ်ပါဝင်ဘူရီတောင်ရတိတောင်ပုံလူကျုံမြို့နယ်တွေဘက်မှာ Sichang Uji Tubuani Relu, Uzo Winga Sepioware.
The Kalanabe, Yang, Sichang, Ale, Sichang, Tepe Pidalu, the Luchang, Shiga, Sichang, Masaranga, Shiga, Sichang, Colum Pala, Tong Kong Yola, Shinibu, Choko Muni, Katale, the Pinel Pong Lion, Choko Yola, Shinibu.
Choko Kalanabe, Shida, Tong Mingala, Kansa, Wadong, Sara, Sichang, Saganima, Sana Rika, Kemishi, Bime. You chong tap by machida, the Lujong Jiwama, Sichang Uyi, the Tong the Yakanshi Nibi, Sana Rika, Tebu Yuro, Yamasita Begani, Pepin Tadelu, Sichang Sakan Tawan Shi to Riga Piovare, Bigger at Janavarilla, Lianima, Burida Mune Machida, Najasa Yakinsakan Ligugu, E. Bega Sinin Taka Kabi, Tamro Bega Tamia, Tuzis and Moody, Tubi, Losong Lani Rava, Jacamia Pan Yakinsakanugu, E. Lenakan for your Takamu Kanyabi now. Manega Nangano Tamara Bawe, a suya chigarina, Tamara Kagu Uzi Jo Bawe, Sipa consound the Twistle Sunuyama, E. Lenaka and Puegu, Nainesis and Yellow Santabu, Luayan Lijan Bawe, Taya Tuto Mukisago, Nangano Tamara Yungani, Sipaku, Yunjanta Relu, Tamara Yung Pioku Yaluga Pioware, Tamaro Nine Yakamia pointed out when Sisson Yellow Song Masuye, Taipori Pienta Lama Pibi, Sisson Yi Daga Pidu de Dwell, Long Jung Yi Suinsia and Itashila Nidalu, Sipishan Toka de Tubua Lame Chini Shila Melule, Yakananga Yi Party Gonsong Riga, Taupia Nijava Retamia.
Nango and Timbia Torabashe, view in Yamabai season of Seller Tolunivare. January Lale Yene, Lula Yenirunga, she can't be nearing Yakin Sakan Likugo, she can't Diana Lenaga Empoy, EAS in Takamujang, she had up for when Satan Ujasomi go Utaya Yakabare. They song to Retega, Yemu Saibo Haya Gopitu, Uang Ejune, she had up for when Uya Mapiduruga, the Nela Nerunga, the name media Renatusomi, Kansa Chadrigo Yimpun Kajabare, she can't be near Buddhama, Mitasu and Uya Piosu Chadrigoro, Goran Toya, the name you carry, good job, then as Susie Tabare.
ผมพิเศษโหจริงๆอ่ะพี่อยู่มีมีจริงๆเนี่ยจะใครเนี่ยไก่ป่วยสิพี่อ่ะตัวไอ้ตายตาอยู่อยู่ได้แต่ยังจะใครได้เอาส่งช่องเลยแต่พอวันนี้ดูรู้ว่าสุขเสียเนาะอารมณ์ดีเลยได้มั้ยเบี้ยมาเส้นสวาสุขเส้นชาเนี่ยถ้าจําเป็นดูอย่างนี้ทําอะไรอารมณ์อะไรเอลูกเว้ยจําดูยังไงมาดูพิเศษดูน้องไม่พี่บอกเว้ย แต่พวกมาดูคันสิจ่าเรียนดีอะไรที่ก็จ่าเรียนดีอะไรมาที่เรียนดีอะไรกูเชื่อพี่ที่เรียนเข้ามาตอนนี้เนี่ยโอ้ไปบังการกรุ๊ปจีนนี่ส่งชอบไปบุรีมาดูที่มาดูชอบที่เราพิจิตรเนี่ยเราไม่ชอบเลยที่เราเรียนมาที่เราอยู่ในถ้าพวกไปตั้งมีด้วยที่ตั้งอะไรด้วยตอนวันที่สองยี่ จะส่งกระดาษพิจารณาเนาะว่าวันนี้ตัวนี้เนี่ยคงมีบ้างแต่ยังแต่ยังเห็นชีวิตเด็กๆคือว่าในมาสิเชนุตันเย็ดนะว่าที่จะขายอยู่ทุเรศเมลุเลยมันเชิงเกี่ยวแต่รู้ว่ามันเชิงเกี่ยวจะมาบอกว่ายังไงดีเนี่ยรู้ปุ๊บแล้วแต่ก็มาเล่าเรื่องว่าไปจมมาเลยไม่ชิวคือที่เกิดขึ้นว่าเราไปจมมาไม่ชิวอะไรเนี่ยเนี่ยเสียสูดองเดียวตัวปุ๊บจิ๊ด
ตุ๊ยยามีเลยตุ๊ยพามาไม่เคยสายอะไรจะมาลืมมาเสียชินะตะคุณเนี่ยแบบปวดติดเลยตุ๊ยมาตายไว้ชีวะเลยตุ๊ยมาหนูมาไม่ชีวะเลยไม่ชีวะเลย
ရရှိမှာခင်ဗျာရခိုင်ပြည်နယ်မြောက်ပိုင်းဘူတီတောင်မြို့နယ်ထဲမှာရှိတဲ့ရဲကင်းစခန်း၄ခုကိုအေးရခိုင်လက်နက်ကိုင်ဖွဲ့တစ်ခုကနေပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့လို့ရဲတပ်ဖွဲ့ဝင်၃ဦးသေဆုံးခဲ့ပြီးတော့ဒဏ်ရာရမှုရှိခဲ့ပါတယ်။ပရီပခါရီနဲ့တင်းမာနေတဲ့ရခိုင်ပြည်နယ်နောက်နိုင်ငံတကာကအာရုံစိုက်နေတဲ့ရခိုင်ပြည်နယ်မှာအခုလိုမျိုးဖြစ်ရကြောင်းမလို့မြန်မ
ခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့အယူဆကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-2-3-2-3-8-2-5-5-5-4ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ VOA Daily လည်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
ဒီကနေ့ည9:00နာရီမှာဆွေးနွေးမယ့်တိုင်းလေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ရှမ်းပြည်နယ်ဘက်ကသတင်းတပုတ်ဖတ်ဆက်ရအောင်ပါ။တမရော်ကစီးရဲလှူရှားမှုတွေရပ်တန့်ထားခြင်းရှမ်းပြည်နယ်မြောက်ပိုင်းကွန်းလုံမြို့နယ်အတွင်းမှာ MNDAA လို့ခေါ်တဲ့ကိုကန့်တပ်ဖွဲ့ကအတင်းအကျပ်လူသေစုဆောင်းလာကြောင်းဒေသခံရွာသား၄၀၀ကျော်ထွက်ပြေးတန်းရှောင်နေရတယ်လို့လူ15ယောက်ကိုလည်းဖမ်းဆီးသွားကြောင်းကွန်းလုံမြို့နယ်အုပ်ချုပ်ရေးမှူးကပြောပါရယ်။MNDAA ဖက်ကတော့လူသေစုဆောင်းတာမရှိကြောင်းပြောဆိုသလိုအပြစ်ခံရက်စဲရေးကိုစတင်ဖော်ဆောင်မှုလိုလားကြောင်းပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ
်ဟုတ်ကဲ့ရှမ်းပြည်နယ်မြောက်ပိုင်းကွန်းလုံမြို့နယ်အထက်မှာ MNDAA ခေါ်ကိုကန့်တပ်ဖွဲ့ကလူသေစုဆောင်းပြီးရွာသားတချို့ကိုဖမ်းဆီးခဲ့တာကြောင့်ဒေသခံပြည်သူတွေဟာဒေသ9ရဲ့နေ့ကဖက်ပြေးတင်းရှောင်ခဲ့တယ်လို့ကွန်းလုံမြို့ကန်တွေကပြောပါတယ်လောလောဆယ်မှာလူ15ယောက်ကိုဖမ်းဆီးခေါ်ဆောင်သွားကြောင်းကွန်းလုံမြို့နယ်အုပ်ချုပ်ရေးမှူးဦးအီနွယ်လှိုင်ပူကအခုလိုပြောပါတယ
်ဖမ်းသွားတယ်ဆိုတော့ရမီရဖတဲ့ကတက်လျှောက်တီးဆိုတဲ့ရွာနှစ်ဦးရဲ့နောက်တန်ကြာကျိုင်းဆိုတဲ့ရွာလေးဦးပေါ့နော်နောက်ဖတ်တူကတော့ဟိုလူငယ်တွေပါဖတ်တူကတော့သူကအဲ့ဒီ9ဦးပေါ့စုပေါင်း15ဦးတော့ခေါ်သွားတယ်ဗျအဲ9ဦးကတော့ဟိုတတတစ်အမိနဲ့ခေါ်တာပေါ့ဒါပေမဲ့ဟိုသောဦးကတော့သူကလူမပေးနိုင်လို့ဟိုညာလူကြီးခေါ်တဲ့တဘောပ
ါဒီလိုဖန်စီခေါ်ဆောင်သွားတာကြောင့်ဒေသခံရွာသားတွေထွက်ပြေးလာတဲ့အခြေအနေကိုသူကအခုလိုဆက်ပြောပါတဲ
့ဟိုလက်ရှိမှာတော့ကျွန်တော်တို့စီကိုဒီရှောင်းတင်းလာတဲ့ဒီကြီးရွာ၅ရွာပေါ့နော်အဲကြီးရွာ၅ရွာကအဲဒီပြည်သူစုစုပေါင်းကျွန်တော်တို့416ဦးလောက်ကျွန်တော်တို့စီကြောက်နေပါတယ်ကျွန်တော်တို့အဲနေရာထိုင်ခင်းနေစားရတော့ရအလုံးစီစဉ်ပေးကြတာပါအော်အဓိကတော့တက်ကကြီးရနေပြီးတော့မှကျွန်တော်တို့ပြည်စမ21ရက်နေ့ရက်စွဲနဲ့ပြည်ညာချက်တခုထုတ်ပြန်လာရှိတယ်ဗျ။အဲ့ဒါကိုခုံကောင်းယူပြီးတော့ကျွန်တော်တို့အဲ့ဒီအတွန်းပိုင်းအထိဝင်လာတာပေါ့။လူတစ်စုတော့ဒီရွာတွေက MNDAA ဖွဲ့တွေကတစ်ချိန်တစ်ခါမှအဲ့ဒီခွင်ကိုမဝင်ဘူးဗျ။မဝင်ဘူးတဲ့အချိန်ကျတော့ဒီကြီးရွာသူရွာသားတွေကမကြုံဘူးတော့ချောက်လန့်ပြီးတော့အခုပြေးဆင်းလာကြတာ။
တင်းရှောင်လာသူတွေဟာကွန်လုံမြို့နယ်ဟိုလီကျေးရွာအုပ်ချုပ်ရေးမှူးရုံးနဲ့စာကြီးတိုင်မှာနေရာချထားပြီးဖမ်းဆီးထားသူတွေပြန်လည်လွတ်မြောက်ရေးအတွက်တမ်ဘရော်နဲ့ပူးပေါင်းဆောင်ရွက်နေကြောင်းကွန်လုံမြို့နယ်အုပ်ချုပ်ရေးမှူးဦးအီနွယ်လှိုင်ပူကဆက်ပြောပါတယ်တမ်ဘရော်ကာကွယ်ရေးဦးစီးချုပ်ရုံးကတော့ MNDAA ကလူသေစုဆောင်ခဲ့ကြောင်းသတင်းထုတ်ပြန်ထားတယ်လို့ TNLA တအန်းပလောင်တပ်ဖွဲ့ကလည်းနန်းခမ်းမြို့နယ်မှာဘိန်းဆိုင်ပြိုးတယ်လို့အကြောင်းပြပြီးလူ18ယောက်ဖမ်းဆီးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်MNDAA ကကိုကန့်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဦးဖုံးဝင်းနိုင်ကတော့လူသစ်စုဆောင်တာမရှိကြောင်းပြောပါတယ်
။အဲ့ပေါဝင်းချင်းအဲ့ရွာတွေကလည်းကျွန်တော်တို့လူမျိုးရဲ့ရွာတွေပဲ။ကျွန်တော်တို့အဲ့လူမျိုးခံပြီးမှရဲဘော်တွေလောက်ခံနေဆိုရင်အဲ့လူမျိုးမလို့အဲ့ကျွန်တော်တို့ရဲ့ PDP ဆိုတာကျွန်တော်တို့ပြောလိုက်ရင်သူတို့ကတော့ဝင်လာပြီးကူညီလောက်ကြပဲ။တခါတည်းပြောတော့မပြောကြမလို့သူကဝင်ပြီးမှကိုလူမျိုးတွေဆိုရင်လောက်ရမှာပဲဆိုပြီးတော့ဝင်လာတယ်ကျွန်တော်တို့တော့မယူဘူးအဲ့ဒါဖမ်းပြမလို့
MNDAA ကိုကန့်အဖွဲ့နဲ့တူ KIA ကချင်း TNLA တအန်းပလောင်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာအစိုးရတက်မတော်နဲ့ငင်းချင်းရေးဆွေးနွေးဖို့သဘောထားထုတ်ပြန်ထားပါတယ်လက်ရှိငင်းချင်းရေးဆွေးနွေးမဲ့အလားအလာကိုဦးဖုံးဝင်းနိုင်ကအခုလိုဆက်ပြောပါတယ
်အခုလောလောဆယ်ကဆိုရတယ်ကျွန်တော်တို့ကခြေစက်မရှိသေးဘူးဘာဖြစ်လို့ဆိုတော့သူကထုတ်ပြန်ခြင်းများအချက်ပေါ်မှာSpire ရေကြောတာဒီမှာအခုထိတော့ကျွန်တော်တို့ Spire ရဲ့အပေါ်နည်းနည်းလေးတော့မလောက်ပြဘူးဆိုတာကျွန်တော်တို့ရခိုင်ကိုတိုက်နေတာဆိုတော့ကျွန်တော်တို့ကအခုလောလောဆယ်ဒီပြဿနာကိုအဲ့ဒါကိုကျွန်တော်တို့ဘယ်လိုလုပ်ရမလဲဆိုတော့ကျွန်တော်တို့လည်းအဲ့ဒါကိုညှိနေကြပါလေ။အင်းချင်းကြီးကတော့ကျွန်တော်တို့လူလတ်သွားတယ်နော်
ဇန်နဝါရီလ4ရက်နေ့မှာတော့ AA ရခိုင်တပ်ဖွဲ့ကရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကရဲကင်းစခန်း၄ခုကိုတိုက်ခိုက်ခဲ့တဲ့နောက်မှာစီးရေးအခြေအနေတွေဟာပုံမတင်းမာလာမဲ့အနေအထားကိုရောက်ရှိနေပါတဲ့ဒီအခြေအနေတွေအပေါ်နိုင်ငံရေးလေလာသုံးသပ်သူဦးစီသူအောင်မြင့်ကသူ့အမြင်ကိုအခုလိုပြောပါတဲ
့လက်ရှိငြိမ်းချမ်းရေးကော်မရှင်ကဒီထက်အများကြီးအလုပ်လုပ်ဖို့လိုတယ်သူဟာသူနဲ့သူရနဲ့တပ်မတော်နဲ့ပေါင်းထားတဲ့ဒါအစုအဖွဲ့သဘောမျိုးဖြစ်ရင်တော့အဲ့ဒါအဆင်ပြေမှာမဟုတ်ဘူးအရေးကြီးတာကသူကဂျားတွေကနေနေပြီးတော့မှနှစ်ဖက်ပဋိပက္ခဖြစ်တဲ့စီမှာဟိုဘက်ကမေးဒီဘက်တပ်မတော်ဘက်ကလည်းမေးအဲ့ဒီဥစ္စာပြည်လည်မှုရအောင်ဂျားဝင်ဟိုညှိနှိုင်းဆွေးနွေးဆွေးနွေးတဲ့စီမှာသူကတကယ်ကိုဟိုတက်တက်ကြွကြွနဲ့အလုပ်တဲ့ပုံစံမျိုးကသာလျှင်ဒါကိုရှော့ချဖို့ဟိုရနိုင်တယ်
ငင်းချင်းကော်မရှင်ဟာဒီဇင်ဘာလ12ရက်နေ့က MNDAA ကိုကတ် TNLA တအန်းပလောင်နဲ့ AA ရခိုင်တပ်ဖွဲ့တွေနဲ့နောက်ဆုံးတွေ့ဆုံပြီးဒီဖွဲ့တွေငင်းချင်းလုပ်ငန်းစဉ်မှာပါဝင်ဖို့အတွက်သဘောတူညီချက်ရခဲ့တယ်လို့ဒီလအတွင်းထပ်မံတွေ့ဆုံဖို့လည်းသဘောတူထားတာဖြစ်ပါတယ်
ကိုမိုးစောပါရှင်ကုဒ္ဆတဲ့မွန်ပြည်နယ်ဖက်မွန်ပြည်နယ်ကသတင်းတပုတ်ပဲဆဲအောင်မှာမွန်ပြည်နယ်ရေးမြို့ကလောက်ကျွန်းမှာဒီကနေ့မနက်ပိုင်းကအလေပြင်းတိုက်ခဲလို့အင်ချီ400လောက်ပျက်စီးခဲ့ပါတယ်လက်ရှိမှာလေပေးဒုက္ခသည်တွေအတွက်ကယ်ဆယ်ရေးအပိုင်းတွေလှုပ်ဆောင်နေပြီးမနက်ဖြန်လောက်မှာတော့လေပြင်းနဲ့ခံရတဲ့နေရာကိုသွားဖို့စီစဉ်ထားတယ်လို့ရေးမြို့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကသတင်းပေးပို့ထားပါတယ်
ဒီနေ့မနက်9နာရီခွဲလောက်ကမွန်ပြည်နယ်ရေးမြို့အပိုင်းကလကုတ်ကျွန်းနေရာတချို့မှာလေပြင်းတိုက်ခတ်ခဲ့လို့အင်ဂျီ400လောက်ပျက်စီးသွားတဲ့အတွက်အရေးပေါ်ကူညီကယ်ဆယ်ကိစ္စတွေကိုဆောင်ရွက်နေရလို့ရေးမြို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာမင်းစိုးလင်းကပြောပါရယ
်ကလကုတ်ကျွန်းမှာသူတို့ကပေါ်သေးရလေသေးအောက်သေးရအဲတုံးသေးရှိပါတယ်ပေါ်သေးနဲ့အလေသေးကတော့အထူးကံရှိပါဘူးဒီအောက်သေးမှာအင်ဂျီ900ကျော်ရှိတဲ့မှာအင်ဂျီလေရလောက်ထိသွားတယ်လို့အကြမ်းင်းတို့သိရှိရတယ်ပေါ့နော်အင်ဂျီကလေရလောက်ထိသွားတယ်။နောက်အောက်ဆိတ်မှာအထက်တန်းချောင်းရှိတယ်။ထက်တန်းချောင်းမှာအဓိကချောင်းဆောင်တုံးကုအမိုးတွေလန်သွားတယ်တွေ့ရပါတယ်။နောက်ရက်စီတက်တိုင်းတွေလည်းဟိုကျိုးပြတ်တာရှိပါတယ်။နောက်အောက်ဆိတ်မှာပဲဖူးချောင်းအချောင်းလည်းအနည်းနဲ့အများဟိုအမိုးလန်ပြတ်စီတာကိုနောက်ကျွန်တော်တို့အားကြည့်ရပါတ
ယ်ရေမျိုးနယ်မှာလေပြင်းတာမခံရဘဲကလကုတ်ကျွန်းမှာဖြစ်ပွားခဲ့ရပါရေမျိုးနယ်ကလကုတ်ကျွန်းက6မိုင်လောက်ဝေးပြီးလမ်းခရီးမှာလှိုင်းထန်နေလို့ကုညီကယ်ဆယ်ရေးအဖွဲ့တွေကမနက်ဖြန်7နာရီလောက်မှာသွားဖို့စီစဉ်ထားပါတယ်လူရည်နဲ့ပျက်စီးဆုံးရှုံးမှုတွေကိုတွက်ချက်နေပြီးစည်ရင်းပြုစုနေတဲ့အကြောင်းကလကုတ်ကျွန်းအုပ်ချုပ်ရေးမှူးဦးတောင်စိန်ကပြောပါတယ်အဲ
ဒါကကယ်ဆယ်ရေးအဖွဲ့တွေလည်းရောက်နေပြီမြို့နယ်အဖွဲ့လည်းရောက်နေမြို့နယ်အဖွဲ့ရေးအဖွဲ့လည်းရောက်နေတယ်စင်ကောက်နေတဲ့ပျက်စီးဆုံးရှုံးရတဲ့အင်တာဘူးကြီးအဲ့မှာစင်ကြားကောင်းနေရနော်အေးဒါအဲ့ဒါကြတော့လေကျွန်တော်တို့ကျမကျွန်တော်တို့အစီအစအပွားရေးကြည့်တော့ညနေဖွဲ့တယ်နောက်မှဆက်ကြပြပါမယ်နော်ဟုတ
်ကဲ့ကလကုတ်ကျွန်းမှာရွာ၄ရွာရှိပြီးအဓိကစီးပွားရေးကတော့ရေလုံငန်းပါလေပြင်းမုန်တိုင်းဝင်တက်တာမျိုးရှိပေမဲ့လည်းအခုတခါကတော့လူအသေးပြောက်မရှိပေမဲ့ပျက်စီးဆုံးရှုံးမှုတန်ဖိုးများနိုင်တယ်လို့ဒေသခံတွေကပြောပါတယ်
ကိုယ်စောထက်သတင်းပေးပို့တော်ရပါရှင် VOA မြန်မာပိုင်းကထုတ်လင်းပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ် PP ချင်း9နိုင်မှာ Asia Set 7 Juru Canada ရဲ့ဖန်ယူကြည့်ရှုနိုင်ပါတယ်ရှင်ခရော့ကျန်ရှိနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမဆူမြတ်မုံကပြောပြပေးပါဦး
မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်ဟာတရုတ်သမ္မတရှီဂျင်းပင်နဲ့လေးရက်ကြာဆွေးနွေးဖို့အတွက်တရုတ်နိုင်ငံမှာရောက်ရှိနေပါတယ်။ကင်ဂျွန်အန်ရဲ့ဇနီးတဲ့ရီဆိုဂျူးအပြင်ထိတ်တန့်အရာရှိတချို့ပါလာတဲ့အထူးယတ္ထဟာဒီကနေ့အင်္ဂါနေ့မနက်တုန်းကဘေကျင်းမြို့တော်ကိုဆက်ရောက်လာခဲ့ပါတယ်။တရုတ်သမ္မတရှီရဲ့ဖိတ်ကြားမှုကြောင့်ဘေကျင်းမြို့တော်ကိုကောင်ဆောင်ကင်ဂျွန်အန်ထွက်ခွာသွားတယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကကြေညာခဲ့ပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒုတိယအကြိမ်တွေ့ဆုံဖို့ကိစ္စတရုတ်နဲ့တိုင်ပင်ညှိနှိုင်းတာဖြစ်မယ်ဆိုတဲ့ခန့်မှန်းချက်တွေထွက်ပေါ်နေပါတယ်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားကုန်သွယ်ရေးနဲ့ပတ်သက်တဲ့နှစ်ရက်ကြာဆွေးနွေးပွဲတွေကိုဒီကနေ့အင်္ဂါနေ့မှာပြန်လည်ဆက်တင်ပါတယ်။အမေရိကန်ကူးသန်းရောင်းဝယ်ရေးဝန်ကြီး Wilbur Ross ကအမေရိကန်နဲ့တရုတ်အကြားအဓိကကြားတဲ့ကိစ္စရပ်တွေကိုကင်တွယ်နိုင်လိမ့်မယ်လို့ပြောကြားပါတယ်။တရုတ်အတွက်ရောအမေရိကန်အတွက်ပါအကျိုးအကြောင်းစီလျော်တဲ့သဘောတူညီချက်ရရှိနိုင်ဖို့အခွင့်အရေးတစ်ချက်ရှိကြောင်းရှိတယ်လို့ယူဆတဲ့အကြောင်းနဲ့ပဲပီဇက်နဲ့ဒီသဘာဝဓာတ်ငွေရေလိုမျိုးကုန်ပိုင်းတွေမှာညှိနှိုင်းမှုအလွယ်ဆုံးဖြစ်ပြီးတော့ညာနာပစ္စည်းမူပိုင်ခွင့်လိုအခွင့်အရေးမျိုးကြတော့ခက်ခက်ခဲခဲညှိနှိုင်းရမှာဖြစ်တယ်လို့သူကပြောပါတယ်။အမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာလူသားချင်းစာနာမှုနဲ့အမျိုးသားလုံခြုံရေးပြဿနာကြီးဖြစ်နေပါတယ်ဆိုတာမျိုးပုံဖော်ပြီးတော့နယ်စပ်တတိုင်းကာဖို့အသုံးစေရအောင်ဒေါ်နယ်ထရမ့်အစိုးရစ조사နေပါတယ်။တတိုင်းကာမဲ့အသုံးစေကိစ္စအင်ဂျူရိုနဲ့လွှတ်တော်ကြားညှိနှိုင်းမရဖြစ်နေတဲ့အတွက်အမေရိကန်ပြည်ထောင်စုမှာဒီအစိုးရလုပ်ငန်းတော်တော်များများရပ်ဆိုင်ထားရတာဆက်ရှိရရှိနေပါပြီ။နေဆက်တိုင်းကာယီကိစ္စနဲ့ပတ်သက်လို့ဒီကနေ့အင်္ဂါနေ့ကြကြရင်တော့သမ္မတထရမ့်ကနိုင်ငံကိုမိန့်ခွန်းပြောဖို့ရှိပါတယ်။ကြာသပတေးနေ့ကြရင်လည်းမက္ကဆီကိုနေဆက်ဘက်ကိုတွားရောက်မှာဖြစ်ပါတယ်။ပြင်သစ်မှာဆိုရဆန့်ကျင်ဆန္ဒပြမှုတွေကနေအကြမ်းဖက်ဖျက်ဆီးမှုတွေဖြစ်လာတဲ့အတွက်ခွင့်ပြုချက်မရဘဲဆန္ဒပြမှုတွေကိုအရေးယူမယ်လို့ဝန်ကြီးချုပ်ကဒီကနေ့ကြေညာပါတယ်ရှင်။
တဲ့အချင်းချုပ်ကိုမဆုမြတ်မချင်းညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မကမဆုမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrius Rigas ဖြစ်ပါတယ် VOA American အတန်းညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီအထိလိုင်းဒိုမီတာ25 30နဲ့51နဲ့လိုင်းလမီတာ190ရုပ်ကနေတိုက်ထုတ်လင်းပေးသွားအောင်ပါတောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာစေတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနင်္ဂလာပါ
This program has come to you from the Voice of America, Washington. From Washington.